ကမ္ဘာ့ဝကနိုင်ငံတိုင်းနဲ့ရင်းချင်းမှုတိုင်းမှာလူအချင်းချင်းလမ်းမကူညီကြဖို့ဆုတောင်းတယ်လို့ပိုယဟမင်းကြီးကခရစ်မတ်နေ့ဆုတောင်းစကားပြောကြားခဲ့ပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားနေနေရဖို့အပြင်ဆီးရီးယားနဲ့ယေမန်နိုင်ငံတွေမှာငြင်းငြမ်းစေဖို့မျှော်လင့်တယ်လို့လည်းဒီကနေ့ဒီစိန့်ပီတာစပက်ရှယ်လစ်ကဖျားကြောင်ဝရဏထွက်ပြီးတော့ခရစ်မတ်ဝတ်ပြုဆုတောင်းစဉ်မှာပိုယဟမင်းကြီးဖရန်စစ်ကပြောကြားခဲ့ပါတယ်။ပိုယဟမင်းကြီးဦးဆောင်တဲ့ဝတ်ပြုဆုတောင်းပွဲကိုစိန့်ပီတာစင်မြေမှာကမ္ဘာတဝန်းကခရီးရန်ပါပါဝင်ထောင်ထဲချီလာရောက်ခဲ့ကြပါတယ်။ဒီနေ့လာနေတဲ့ညကလည်းဒီဖျားကြောင်တဲမှာလုပ်တဲ့ Christmas အကြိုညဝတ်ပြုဆုတောင်းပွဲမှာခရီးရန်ဘာသာဝင်တွေအနေနဲ့ပကာသနာကိုခြေတမ်းမတင်မဲအလှူဒါနမေတ္တာတရားတို့နဲ့ရိုးရှင်းတဲ့ဘဝကိုဖြတ်သန်းကြဖို့အတွက်ပိုယဟမင်းကြီးဖရန်စစ်ကတိုက်တွန်းခဲ့ပါတယ်
။လောမွေဒီဗန်သတ်သွားပြီးတော့ေဘောရာချင်းအဘိရီဒီယန်ပီစီဒီကိုစတေပါရီယာတန်တီဆင်ဆိုဒီလာဒီတာ
လူတွေဟာလောဘတွေလူရင်းဆန္ဒတွေပြင်းပြလာကြပါတယ်ဒီကနေ့ခေတ်မှာပိုင်ဆိုင်မှုတွေရုပ်ဝတ္ထုပစ္စည်းတွေစီမဘဝအတိတ်ပဲရှိတယ်လို့တော်တော်များများခံယူလာကြပါတယ်လူများပြားဟာနေ့စဉ်ဆင်သက်နိုင်ဖို့စားစရာတော့မရှိချိန်မှာတချို့ကတော့စိတ်ခံစားတောက်နေကြတယ်လို့ပိုယဟမင်းကြီးပြောကြားသွားတာပါနွားတင်းကုတ်မှာဆင်းဆင်းရဲရဲမွေးဖွားခဲ့တဲ့ယေရှုခရစ်တော်ရဲ့ဘဝကိုပြန်အောင်မိပြီးတော့ရုပ်ဝတ္ထုတွေကိုရှည်တန်းတင်တဲ့ဘဝကိုမမက်ကြဖို့နဲ့မရှိစင်းရဲသားတွေကိုလှူဒန်းသွားကြဖို့အတွက်ပိုယဟမင်းကြီးကတိုက်တွန်းပါတယ်ရိုးရှင်းတဲ့ဘဝကိုဖြတ်တန်းပြီးတော့ဘဝရဲ့အတိတ်တွေကိုရှာဖွေသွားကြဖို့လေခရစ်ယာန်တစ်သောင်းလောက်တက်ရောက်ခဲ့တဲ့ဝိပုဘေမှာပေါ်ယဟမင်းကြီးဖရန်စစ်ကပြောကြားသွားခဲ့ပါတယ်